ကိုဗစ်တတိယလှိုင်းမှာတရုတ်မြန်မာနယ်ဆက်ကုန်သွယ်ရေးကိုနှစ်နိုင်ငံသဘောတူညီမှုနဲ့လုံးဝရနာထားပေမဲ့တရုတ်ကုန်သွယ်တွေကတော့နယ်ဆက်ကမြန်မာတာဝန်ရှိသူတွေကိုလက်ထိုးပြီးတရားမဝင်ကုန်သွယ်နေကြောင်းမြန်မာကုန်သွယ်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမုံကပြောပြမှာပါရှင်။
မြန်မာပြည်တွင်ကိုဗစ်-19ရှိန်မြင့်လာတဲ့ဇူလိုင်၁၀ရက်ကစလို့တရုတ်အစိုးရဘက်ကမြန်မာနဲ့နယ်စပ်ကုန်သွယ်ရေးအားလုံးဖြတ်တောက်ထားတာပါ။နှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့မြန်မာဘက်ကအရေးပေါ်လိုအပ်တဲ့စေဝါကိုတော့နှစ်နိုင်ငံသဘောတူညီမှုနဲ့မူဆယ်မြို့ကျန်းစင်းကြောကိတ်ကနေတင်သွင်းခွင့်ပေးထားပါတယ်။စေးနဲ့ဆက်ဆက်ပစ္စည်းတွေပဲတင်သွင်းခွင့်ပေးထားပေမ ်တော့မှာကျွန်တော်တို့ဘတ်ဖာကဒီဆိုရင်စန္ဒဘေးဒီဆိုရင်600လောက်တည်လို့ရတယ်နော်ကျွန်တော်ပါ900လောက်ပဲပုံမှာဟန်ပြတင်ပြီးအောက်ကစားပစ္စည်းထည့်လိုက်တာပေါ့စားပြီးခဲ့တဲ့ရပိုင်းမှာကျွန်တော်ကជីជីတက်ချက်ခတ်သွားတယ်ရှိတယ်အများတော့ထွက်တာတော့ဒီမိုဘိုင်းနဲ့ပတ်သက်တဲ့ပြည်ထွက်နေတာကျန်ဒီជីជីပစ္စည်းတွေပေါ့တခြားအားအရင်းလည်းပါမှာပေါ့ဒီစီရော်ဒီပုံတွေပေါ်မှာမူတည်တာလို့
တရုတ်လုပ်ငန်းရှင်တွေကအခုလိုတရားမဝင်ကုန်သွယ်ခွင့်ရနေတာဟာမြန်မာဘက်အချမ်းမူဇေနေဇက်ကုံတွေရေးစကန်ကတာဝန်ရှိသူတွေအပေါ်အဓိကကြားလိမ့်မယ်လို့အမိမဖော်လို့တဲ့နေဇက်ကုံတဲ့သူက VOA ကိုပြောပါတယ
်။အမှန်နဲ့တရုတ်နဲ့ကြားမှာစပါယာပုံစံမျိုးရှိတယ်။ဒီအကတရုတ်ပေါ်ကတရုတ်ဘက်ကနေအဓိကဆက်ဆက်တာပေါ့ဘလို့ဒီနေရာရဲ့ထင်လာတာ။ကျွန်တော်တို့မြန်မာဘက်ကဒီလိုဒီကအနေရတော့ကြည့်လို့ရန်ကုန်တို့ခိုင်ကြည့်ရင်လိုလို့တမရဘူး။ဘာမှလုံးလို့မရဘူး။ဒီဌာနဆိုင်ရာတွေမှာပဲဒီဆက်ဆက်တဲ့အတော်ပိုင်းလူကြီးတွေကမျက်ပွဲကြည့်ထားတာလက်ဝဲလက်ယူစိတ်ဓာတ်တွေကြီးလွန်ထားလို့ဒီအောက်ဒီမှာနာမျိုးတွေဖြစ်နေတာ။အတူမှဒီလိုနှစ်နိုင်ငံအဲဇက်စိတ်ပေါ်ဒီမှာအတူမှလောက်ပြန်ပြောင်းဝင်ကုန်တယ်မလို့ပြောဘူ
းတရားငါမိုင်းကုန်တယ်စခန်းရဲ့ဒုညွန်ကြိုင်မူဦးမောင်မောင်တွင်ကတော့ကြံစင်းကြော့ကိတ်ကနေတရုတ်ဘက်ကတရားမဝင်ကုန်ပစ္စည်းတွေဝင်လာတာမရှိဘူးလို့ VOA ကိုပြောပါတယ
်ဒီစခန်းဘက်ကလက်ရှိကကျွန်တော်တို့ COVID-19 ကာကွယ်ရေးကိစ္စရင်းနဲ့ပတ်သက်တဲ့ဖြစ်ဖြစ်တော့ကျွန်တော်တို့ဘက်ကတင်လို့ရှိတော့ဘာဖို့နေပါရောလက်ရှိချိန်ဒီတော့တွင်းလာတယ်ဒီမှာတော့ရှိတာနော
်တရုတ်မြန်မာနယ်စပ်ကုန်တယ်ရေးကိုအခုလာမဲ့စက်တင်ဘာလ15ရက်မှာပုံမှန်အတိုင်းပြန်ဖွင့်မယ်လို့သတင်းတွေကနဦးထွက်ပေါ်နေပေမဲ့ဒါကနှစ်နိုင်ငံအပြီးသက်မဆုံးဖြတ်ရသေးကြောင်းစက်တင်ဘာလ9ရက်မှာလဲဒီကိစ္စအတွက်နှစ်နိုင်ငံလုပ်ငန်းညှိနှိုင်းအစည်းအဝေးရှိကြောင်းဦးမောင်မောင်လွင်ကဆက်ပြီးပြောပါရယ်အပြန်အလှန်ကုန်သွယ်မှုပမာဏတစ်နှစ်ကို American Dollar တန်း 4,800 ကျော်ရှိတဲ့တရုတ်မြန်မာမူဆယ်နယ်စပ်ကုန်သွယ်ရေးကပြီးခဲ့တဲ့2020 April လကစလို့ကျဆင်းသွားပါရယ်စက်ပြိုးရေးနဲ့ရေထွက်ကုန်ကိုအားထားတင်ဖို့နေတဲ့မြန်မာကုန်သွယ်ရေးဘက်ကဆုံးရှုံးမှုပုံများနိုင်တယ်လို့ခန့်မှန်းနေကြပါတယ်။မူဆယ်ကုံတွေရင်းနဲ့ဆက်ဆက်တဲ့အလုတ်ကင်တွေလည်းတောင်းနဲ့ချီပြီးဆုံးရှုံးနေကြောင်းကုံတွေတွေကပြောပါတယ်ခင်ဗျာ။